စီးရီးယားနိုင်ငံကတဘုံထိန်းချုပ်ရာဂူတာအရှေ့ပိုင်းဒေသတွင်းကိုလူသားချင်းစာနာမှုအထောက်အကူတွေတည်ဆောင်လာတဲ့ရင်တန်းဝင်ရောက်နိုင်ခဲ့ပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာကြက်ချင်ကြီးအသင်းတို့ကဒီကနေ့ပြောပါတယ်။ကုန်တင်က46ဆင်းပါရင်တန်းမှာတော့လူပေါင်း 28,500 အတွက်ဆနက်ရိက္ခာနဲ့ဆေးဝါးအထောက်ပံ့တွေတည်ဆောင်လာတဲ့အကြောင်း ICRC ရဲ့စီးရီးယားကိုယ်စားလှယ်အဖွဲ့ကပြောပါတယ်။ဒါပေမဲ့အသက်ငယ်ကျန်းမာရေးအထောက်ပံ့ပစ္စည်းတွေကိုတော့တည်ဆောင်ခွင့်မရခဲ့ဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆန်ရယုံကပြောပါတယ်။အခုညပေးရေးအဖွဲ့တွေကလည်းသူတို့ပေးပို့တဲ့ပစ္စည်းတွေကိုဖယ်ရှားပစ်ခဲ့တာနဲ့ပတ်သက်လို့အရင်တုန်းကလည်းဝေဖန်ပြောဆိုတာတွေရှိခဲ့တာပါ။ဂူတာရှေ့ပိုင်းဒေသရင်းကိုဒီကနေ့အခုညပေးရေးရှင်တန်းဝင်ရောက်ခွင့်ရတာကတော့သတင်းသုံးဖက်နီးပါးအတွင်ပထမဆုံးအကြိမ်ဖြစ်ပါတယ်။ဂူတာရှေ့ပိုင်းကလူပေါင်း၄သိန်းပါဝင်နိုင်ငံတော်ကအရက်သားတွေထံအကူအညီပေးပို့နိုင်ရေးရက်ပေါင်း30အပြည့်ခတ်ရက်ဆဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုခဲ့တာဖြစ်ပြီးဒီလိုတောင်းဆိုပြီးသတင်းတစ်ပတ်ကျော်လာခြင်းအထိသက်ရောက်မှုရှိတဲ့လက္ခဏာတော့သိမတွေ့ရပါဘူးတချိန်တည်းမှာပဲစီးရီးယားသမ္မတဘာရှားလ်အယ်အာဆတ်ကိုထောက်ခံတဲ့ရုရှားဘက်ကနေ့စဉ်9နာရီတိုက်ခိုက်မှုရက်ဆဲကြောင်းကြေညာထားတယ်လို့မြို့တော်ဒမတ်စကတ်အစွန်ပိုင်းကအရက်သားတွေထွက်ခွာမဲ့အရေးကိုတဘုံတွေကဟန်တားနေတယ်လို့စီးပီးယားအစိုးရကဆွဆွဲထားပါတယ်။ဂူတာအရှေ့ပိုင်းဒေသရဲ့၃ဘုံတဘုံကိုတော့အစိုးရတပ်ဖွဲ့တွေကသိမ်းယူထားပြီလို့လည်းဗီတင်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပြောဆိုထားပါတယ်ရှင်။